ဆရာနာသိမ်းပြီးနောက်မြန်မာနိုင်ငံကနေနေရက်စွန့်ဒုက္ခတွေနဲ့အခြားဒုက္ခတွေတွေကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးရွားလာမှုခေါင်းစဉ်နဲ့အစိုးရခန်းစားဆောင်ကိုအမေရိကန်မေရီလန်းချင်းတိုင်းသားများအဖွဲ့ကဂျာတာပရီနီကထုတ်ပြန်လိုက်ပြီးနိုင်ငံတကာအနေနဲ့ထိရောက်တဲ့အကူအညီတွေပေးကြဖို့ဖိအားတွေပေးကြဖို့ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီအွန်လိုင်းသတင်းစာရှင်းလင်းပွဲကိုနဲ့ပတ်သက်ပြီးတော့တင်ပြချင်ပါတယ်ခင်ဗျာ
။ After the military coup, humanitarian impact on IDPs and refugees ဆိုတဲ့ခေါင်းစဉ်နဲ့စာမျက်နှာ90နီးပါးရှိတဲ့အစိုးရခန်းစားတစ်စောင်းကို Maryland ချင်းတိုင်းသားများအဖွဲ့ကနိုဝင်ဘာ4ရက်နေ့မှာထုတ်ပြန်လိုက်ပြီးအွန်လိုင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီအစီအစဉ်ကစားမှာအဓိကဖော်ပြထားတဲ့အကြောင်းနဲ့ပတ်သက်လို့မေရီလန်းချင်းတိုင်းသားများအဖွဲ့အမှုဆောင်ဒါရိုက်တာဦးစိုးသုံးမုံကအခုလိုရှင်းပြပါတယ
်ဒီတနင်္ဂနွေလို့မှာဆိုရင်ဖေဗူလာတရက်နောက်ပိုင်းမှာ IDPs ကနှစ်သိန်းကျော်ရှိနေပြီ refugee ဆိုရင်ဟိုထပ်တောင်းကျော်ရှိနေတယ်အဲ့ဒါဟာကို US အစိုးရကနေပို့ပြီးတော့ကူညီဖို့အစားအသောက်ကိစ္စတခုတည်းမဟုတ်ဘဲသူတို့ရဲ့လုံခြုံရေး protection ကိုပေးဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်။ US အစိုးရကနေလူသားချင်းစာနာထောက်ပံ့ဖို့ပုံများများပေးတင်တယ်။အဓိကစက်တင်ဘာလ18ရက်နေ့မှာထန်တလန်မှာဟိုအင်ပေါင်းကဒီ164ကျော်အဲ့ဒါလေအကုန်လုံးမြစ်ရှုဖြစ်စီလိုက်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လေ US အနေနဲ့ပို့ပြီးတော့စစ်ကောင်စီကဖိအားပေးတင်တယ်ဆိုတာပါပါတယ်
ဒီအစိုးရခန်းစားဟာချင်းဒေသအပြင်ကယားစကိုင်းမကွေးနဲ့ကချင်ဒေသအကြောင်းတွေပါဖော်ပြထားပြီးအချက်အလက်တွေကိုတော့မြန်မာပြည်တွင်မြေပြင်မှာလှုပ်ရှားနေသူတွေကတဆင့်စနစ်တကျစုဆောင်းရရှိခဲ့တာဖြစ်တယ်လို့ဦးစိုးသုံးဖုံကပြောပါတယ်ဂျာတာပရီနီမွန်လွင်ပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြည်ပဆက်ဆံရေးတာဝန်ခံအမျိုးသမီးဂျန်နာမေစင်ကတော့UNHCR ရဲ့အခမ်းအနားနဲ့ပတ်သက်ပြီးပြောသွားပါတယ
်with the government of India inside India and then other NGOs and UN partners to try to go to the border to assess the needs
မြန်မာပြည်ရင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်အိန္ဒိယအစိုးရရဲ့ခွင့်ပြုချက်နဲ့နေဆန်းနားမှာကုလသမဂ္ဂကဆောင်ရွက်ပေးနေတယ်လို့မြန်မာပြည်ရင်းမှာလည်းတခြား NGO အဖွဲ့တွေနဲ့ UNHCR တို့ပူးပေါင်းပြီးပြည်ရင်းနေရဆွန့်ခွာထွက်ပြေးနေသူတွေအတွက်အမိုးအကာချက်ပြုတ်ရေးတုံးပစ္စည်းတကူရေးတန်ရှင်းတုံးပစ္စည်းစတာတွေတက်နိုင်တဲ့မြတ်ရရှိနိုင်ဖို့အတွက်ကျမတို့ကြိုးပမ်းနေပါတယ်ဒါကရေရိုးဖြည့်ရှင်းမှုပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေမရှိတော့ဘူးဆိုရင်ဒါကအကောင်းဆုံးရလဖြစ်ပေမဲ့လက်တွေ့ဖြစ်လာဖို့ကတော့ခက်ခဲနေတော့ပါပဲ
ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်တိုက်တွန်းရတဲ့အကြောင်းကိုလည်းချင်းတိုင်းသားများအဖွဲ့ဒါရိုက်တာဦးစိုးသုံးမုံကပြောပါတယ
်အဓိကတော့လူသားချင်းစာနာအထောက်အပံ humanitarian aid ပြီးတော့ refugee တွေကအခုမလေးရှားမှာထိုင်လန်မြန်မာကြီးမြန်မာကြာခဲ့တဲ့တွေတို့လည်းယူဖို့အဲ့ဒီထက်ပိုပြီးတော့အရေးကြီးတာကဒါဒီပြဿနာအရင်မြစ်အဲ့ဒါရှင်းဖို့လိုတယ်ဆိုတော့ US အနေနဲ့သူ့ရဲ့ UN Security Council လမ်းကြောင်းတစ်ခုထဲမဟုတ်ဘဲနဲ့ဒီ ASEAN လမ်းကြောင်းတစ်ခုထဲမဟုတ်ဘဲနဲ့သူ US မှာရှိတဲ့သူ့ရဲ့မဟာမိတ်တွေနဲ့ like minded countries တွေလည်းဒီအဖြစ်အပျက်တင်တယ်အိန္ဒိယကပို့ပြီးတော့ပြောတင်တယ်အိန္ဒိယအနေနဲ့ဥပမာ NGG ကိုအသင်းဖတ်ပြုတ်တယ် US အနေနဲ့လည်းအသင်းဖတ်ပြုတ်တယ် Congress အနေနဲ့လည်း resolution လိုမျိုးချတင်တယ်အဲ့တော့ US ကလုံးလာပြီးဆိုရင် UN Security Council စုံဖြတ်ချက်မချနိုင်တော့မှ US နဲ့မဟာမိတ်တွေအနေနဲ့စစ်ကောင်စီအပေါ်မှာအဲ့လိုဖိအားပေးလို့ရတယ
်ဂျာတာပရီနီပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNHCR တာဝန်ရှိသူတွေအပြင် American ဒုက္ခသည်ကောင်စီ RCUSA ဒုက္ခသည်နဲ့ရွှေပြောင်းအခြေချလူသူများအတွက် American Comedy အကြီးအကဲတွေဘာသာရေးဆိုင်ရာအသင်းအဖွဲ့ကခေါင်းဆောင်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ